မ်းဖက်စစ်အစိုးရကိုတနိုင်ငံလုံးကခုခံတွန်းလှန်ကြဖို့ NUG အမျိုးသားညီညွတ်ရေးအစိုးရကစက်တင်ဘာလ9ရက်နေ့ကကြေညာပါတယ်။ NUG အစိုးရရဲ့လက်နက်ကိုင်အဖွဲ့အစည်းဖြစ်တဲ့ PDS ပြည်သူ့ကာကွယ်ရေးတပ်တွေဟာမိမိတို့ဒေသအတွင်းကစစ်အာဏာရှင်နဲ့တောက်တိုင်အဖွဲ့အစည်းတွေကိုပြစ်မှတ်ထားဖို့လဲညွှန်ကြားပါတယ်။တချိန်တည်းမှာပဲစစ်အာဏာရှင်ရဲ့တောက်တိုင်တပ်ဖွဲ့တွေဖြစ်တဲ့PDF နဲ့ကြားဆောင်တက်နဲ့ပြည်သူ့စစ်ကို PDF ပြည်သူ့တက်နဲ့ပူးပေါင်းဖို့တိုက်တွန်းထားပါတယ်။ PDF ပြည်သူ့ကာကွယ်ရေးတပ်ဟာမြို့နယ်တိုင်းမှာရှိနေပြီးကြောက်ကြားအဖြစ်လှုပ်ရှားနေပါတယ်။ပြည်သူ့စစ်ဆိုတဲ့ရတားလက်နက်ကိုင်အဖွဲ့ရှိနေတာဥမှုအစိုးရလက်ထက်ကလေးကပါ1953မှာရတားလက်နက်ကိုင်အဖွဲ့ရှိနေပါပြီ။2008အချိန်ကဥပဒေကြက်ထမ်းတဲ့နောက်ပိုင်းမှာနေကြားဆောင်တက်ပေါ်ပေါက်လာပါတယ်။တိုင်းနာလက်နက်ကိုင်ရဲ့တပ်မတော်သားအချို့ပေါင်းစည်းထားတဲ့အဖွဲ့ဟာ BGF နေကြားဆောင်တပ်ဖြစ်လာပါလေ။ကချင်ကရင်ကယားနဲ့ရှမ်းပြည်နယ်မှာနေကြားဆောင်တပ်ဖွဲ့26ခုရှိပြီးပြည်သူ့စစ်က52ခုရှိကြောင်းဂျွန်ဘူကန်နန်ရဲ့2016သုတေသနစာရမ်းမှာဖော်ပြထားပါလေ။တိုင်းနာတပ်ဖွဲ့ကြီးတွေကခွဲထွက်သူတွေနေကြားဆောင်တပ်ဖြစ်လာကြပါလေ။
တော်လိုင်းသက်တမ်းအရင်ဆုံးဖြစ်တဲ့ကင်းရင်မျိုးကင်းရင်မျိုးသားအစီယုံအခြေဆိုင်တဲ့ကင်းရင်ပြည်နယ်မှာနေသားဆောင်တပ်73ခုရှိပါတယ်။အမိတ်သေးစနစ်အရတပ်မတော်နဲ့ပေါင်းစည်းထားတဲ့တပ်ဖြစ်တဲ့အတွက်ငွေကြေးစစ်လက်နက်ပစ္စည်းနဲ့အခြားအထောက်အပံ့တွေရရှိပါတယ်။ဒီနည်းဆိုရရင်တော့တပ်မတော်လက်အောက်ခံပြည်သူစစ်ဟာနေသားဆောင်တပ်ဖြစ်ပါတယ်။တပ်မတော်နဲ့ပေါင်းစည်းထားတာမျိုးလက်နက်ကြီးကန်ဆောင်ခွင့်ရရှိပါတယ်။နေသားဆောင်တပ်တစ်ခုမှာတပ်မတော်အရာရှိ3ဦးနဲ့စစ်သား30ပါဝင်ပါတယ်။နေသားဆောင်တပ်ဟာမိသားစုစားဝတ်နေရေးအတွက်စီးပွားရေးလုပ်ရပါတယ်။အခွန်အောက်ယူမှု၊ကုန်ထုတ်လုပ်မှု၊စိုက်ပျိုးရေး၊အင်ချမ်းရေး၊သစ်လုပ်ငန်း၊တပ်တူတွင်းလုပ်ငန်းစတာတွေကိုနေသားဆောင်တပ်ကလုပ်ကံခွင့်ရပါတယ်။မူရစေဝါရောင်းဝယ်ရေးမှလည်းနေသားဆောင်တပ်နဲ့ပြည်သူစစ်တွေပါဝင်နေတယ်လို့သတင်းမီဒီယာတွေမှာဖော်ပြကြပါတယ
်။တပ်မတော်နဲ့ပေါင်းစည်းထားတဲ့လက်နက်ကိုင်အဖွဲ့ကိုနေသားဆောင်တပ်လို့ခေါ်ပြီးတပ်မတော်ကအသိအမှတ်ပြုတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုပြည်သူ့စစ်လို့ခေါ်ပါလေပြည်သူ့စစ်တွေမှာယူနီဖောင်းအဖြစ်နဲ့ခွဲခြားသတ်မှတ်ထားတာမျိုးမရှိပါဘူးတပ်မတော်ရဲ့ထောက်ပံ့မှုကိုလည်းမရကြပါဘူးဒါပေမဲ့စစ်စင်ရေးမှာတပ်မတော်ကိုကူညီရပါလေတပ်သား10ဦးပါဝင်တဲ့အဖွဲ့ကနေတရားကြောပါဝင်တဲ့အဖွဲ့အထိပြည်သူ့စစ်အမျိုးမျိုးရှိပါတယ်များသောအားဖြင့်တပ်မတော်ကိုဆက်မြင်တိုက်ခိုက်ရာကနေအပြည့်ရသဘောတူချက်ရယူပြီးတပ်မတော်ဩဇာကပြည်သူ့စစ်ဘဝကိုရောက်သွားကြတာဖြစ်ပါလေ။ဘဝရည်ရွယ်အတွက်ပြည်သူ့စစ်လုပ်ရတဲ့သဘောဖြစ်ပါလေ
။မေတ္တာတော်တက်တဲ့ပြည်သူ့စစ်အဖွဲ့ဟာကိုကျိုးစည်းဝါအတွက်တပ်မတော်နဲ့နားလည်မှုယူထားတဲ့တိုင်းသားလက်နက်ကိုင်တွေဖြစ်ပါလေ။ဥပမာမေတ္တာတော်တက်အများဆုံးဒေသဟာကရင်ပြည်နယ်ဖြစ်ပြီးရွှေကုတ်ကိုတရုတ်လောင်ကစားမြို့ဟာမေတ္တာတော်တက်တစ်ခုရဲ့စီးပွားရေးလုပ်ငန်းဖြစ်ပါလေ။ဘဝရည်ရွယ်ဖို့အတွက်တရားဝင်လုပ်ငန်းရောတရားမဝင်တဲ့လုပ်ငန်းရောလုပ်ကံကြသူတွေဖြစ်ပါတယ်။နိုင်ငံလက်နက်ကိုင်အဖွဲ့ကြီးလိုနိုင်ငံရေးရွယ်ချက်ဆိုင်ဆိုင်မှာမှရှိတာမဟုတ်ပါဘူး။နောက်ဆုံးစစ်အာဏာသိမ်းမှုကြောင့်ပေါ်လာတဲ့ PDS ပြည်သူ့ကာကွယ်ရေးတပ်ကတော့နိုင်ငံရေးစိတ်ဓာတ်ပြင်းထန်တဲ့အဖွဲ့အစည်းဖြစ်ပါလေ။ကျင်းကျောင်းနဲ့ကိုကျိုးစည်းဝါးကိုအဓိကထားတဲ့လက်နက်ကိုင်အဖွဲ့တွေမှာနိုင်ငံရေးအမျှော်မြင်မရှိကြတာများပါလေ
။ PDS ပြည်သူ့ကာကွယ်ရေးတပ်ရဲ့ထူးခြားချက်ကတော့မြန်မာတိုင်းရင်းသားအပါအဝင်များပြားလာတာဖြစ်ပါတယ်။ယုံကြည်ချက်နဲ့တိုက်ခိုက်တဲ့အတွက်အာဏာရှင်တပ်မှအကြအဆုံးများပါတယ်။အသေးအပြောက်များတဲ့အခါတာဝေးပစ်လက်နဲ့ကြီးနဲ့ကြီးရွာတွေကိုပစ်ခတ်တဲ့အပြင်လေကြောင်းကနေလည်းဘုံကျဲပြီးတုံ့ပြန်ပါတယ်။ပြည်သူနဲ့အဆက်အသွယ်ပြတ်သွားအောင်ဖြက်လေးဖြက်လမ်းစဉ်ကိုအာဏာရှင်တပ်ကကျင့်သုံးပါပါတယ်။ရိတ်ခါတရင်နဲ့ငွေကြေးတသားစုဆောင်ဖို့ခက်ခဲသွားအောင်လုပ်တဲ့နည်းပါပဲ။ဒါပေမဲ့ PDF ပြည်သူ့ကာကွယ်ရေးတပ်မှာတပ်မတော်သားနဲ့ရဲသားတွေပါဝင်လာတာကိုကြည့်ရင်ပြည်သူနဲ့အဆက်မပြတ်တာအလွန်ကင်းရှားနေပါတယ်။အရင်ကတော့တိုင်းရင်းသားလက်နက်ကိုင်သာရှိပါတယ်။အာဏာသိမ်းပြီးမှမြမလက်နက်ကိုင်ပြည်သူ့ကာကွယ်ရေးတပ်တွေအလင်းအမြန်ပေါက်ဖွားလာတာကိုတန်အံ့တော်ဖြစ်နေကြပါတယ်။ဖက်ဒရယ်တပ်မကြီးပေါ်ထွက်လာမယ့်အလားအလားလို့လည်းမြင်ကြပါတယ်။နေကြောင်တပ်နဲ့ပြည်သူစစ်ဟာအမိန်နာဂပီကိုကျိုးရှာတဲ့တပ်ဖွဲ့တွေဖြစ်လို့ PDF ပြည်သူ့တပ်ဖွဲ့နဲ့သဘောရင်းမတူပါဘူး။ဒါကြောင့်စစ်အာဏာရှင်ဒေါက်တာအဖြစ်အသုံးခံခဲ့တဲ့တိုင်းရင်းသားတပ်ဖွဲ့တွေအမြင်မှန်ရပြီး PDF ပြည်သူ့တပ်နဲ့ပူးပေါင်းမလားဆိုတာကို ောက်ကြည့်ရမှာဖြစ်ပါတယ်ခင်ဗျာ။